င်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ13ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။ကျမကတော့စုမြတ်ပါ။အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့မဲခွဲကြမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံထွေထွေရွေးကောက်ပွဲမှာတော့ဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။ခုလိုမျိုးထိတ်တန့်ရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်ရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အချိန်ဒေါအောင်ဆန်းစုကြည်ကိုရိုင်းဦးဆောင်ခြေပခဲ့တဲ့ပုံမှာလည်းဒေါအောင်ဆန်းစုကြည်မှာတစိတ်တစ်ပိုင်းတာဝန်ရှိတယ်ဆိုပြီးဝေဖန်မှုတွေအကြောင်းသတင်းလွှာနဲ့အတူဒီလိုဒေါအောင်ဆန်းစုကြည်ရဲ့ ICJ ရှောက်လဲချက်အပေါ်မှာတက်မတော်ရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ
။အမတော်အနေနဲ့လည်းအနေနောက်ဆိုးရင်ပြမှုတော့မှာစိတ်ပါအောင်လာဖြစ်ပါဘူး။ဒါနဲ့ပတ်သက်ပြီး
တမရဘကဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့အကြောင်းတမရသတင်းမှန်ပြန်ကြားရေးအဖွဲ့အတွေ့အမှုဗိုလ်မှူးချုပ်ပြောပြပေးခဲ့တာပါဒီသတင်းနဲ့အတူနောက်ပိုင်းမှာတော့ဒီလိုမျိုး ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာကိုအခွင့်ကောင်းယူပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအေးအေးရခိုင်တိုင်းရင်းသားနဲ့နှက်ကိုင်တပ်ဖွဲ့ကတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးတက်မတော်တာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့မဲခွဲကြမှာဖြစ်ပါတယ်။ကြာသပတေးနေ့ကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီအမတ်တွေကြားမှာညပိုင်းရောက်တဲ့အထိ14နာရီလောက်ကြာအောင်လို့အခြေအနေဆွေးနွေးငင်းခုန်ခဲ့ကြပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတထရန့်ကိုတရားစွဲဖို့အောက်လွှတ်တော်လူများစုဒီမိုကရက်အမတ်တွေဘက်ကပြင်ဆင်နေကြတာပါ။အချက်အလက်တွေမခိုင်လုံတဲ့အတွက်ဒီအမှုတွေနဲ့တရားစွဲတာအနိုင်ရမှာမဟုတ်ဘူးလို့ Republican တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။သမ္မတဟာ2020ရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တာဟာအာဏာအလွဲသုံးစားလုပ်ပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်တာလို့ဒီမိုကရက်အမတ်တွေဘက်ကထောက်ပြပြောဆိုခဲ့ကြပါတယ်။ဒီကိစ္စတွေကိုလွှတ်တော်ကစုံစမ်းတဲ့အခါမှာလဲတပ်သေးတွေအထောက်အထားတွေကိုသမ္မတကတားဆီးပိတ်ဖင်ခဲ့တယ်လို့စွပ်စွဲထားကြပါတယ်။ဒီအမှုနှစ်ခုနဲ့တရားစွဲတင်မတင်ဆိုတာကိုရှေ့သတင်းပတ်ကြရင်အောက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သူ့ဘက်ကဘာအမှားမှမလုပ်ခဲ့ဘူးလို့အခိုင်အမာပြောနေတဲ့သမ္မတထရန့်ကတော့ဒီအမှုအထက်လွှတ်တော်ကိုရောက်လာရင်လူများစု Republican တွေဘက်ကချက်ချင်းပယ်ချလိမ့်မယ်လို့ပြောနေပါတယ်။သမ္မတကိုတရားစွဲတဲ့အမှုကိုအထက်လွှတ်တော်မှရှေ့လလောက်ကြားနာလိမ့်မယ်လို့မျှော်လင့်ရပါတယ်။
အီရန်နိုင်ငံပေါ်အမေရိကန်ရဲ့တန်ခတ်ရေးယူမှုကအီရန်နိုင်ငံကိုနိုင်ငံခြားငွေသုံးဆလုံးမရအောင်တည်တည်တသာထိန်းချုပ်နိုင်လိုက်ပြီးရေးပေါ်သုံးဆနိုင်တဲ့အရန်ငွေကြေးဆယ်ဘီလီယံသာကျန်ရှိတော့တယ်လို့အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brian Hawke ကပြောလိုက်ပါတယ်။သူကပြောတာကအော်စတြေးလျမှာရှိတဲ့နိုင်ငံခြားဆက်ဆံရေးကောင်စီမှာပြောကြားခဲ့တဲ့မိန့်ခွန်းတွင်အီရန်နိုင်ငံရဲ့နိုင်ငံခြားအရန်ငွေနဲ့ပတ်သက်ပြီးရှုပ်ဝှက်အစဉ်သတ်မှတ်ထားတာကနေပယ်ဖျက်ပြီးတော့အသစ်ထုတ်ပြန်လိုက်တဲ့အသေးစိတ်ချက်လက်တွေဖြစ်တယ်လို့လည်း Brian Hawke ကပြောပါတယ်။အမေရိကန်ဆွေးရရဲ့30ချက်အရာတော့အီရန်နိုင်ငံမှာအခုလောလောဆယ်နိုင်ငံသားအရန်ငွေအမေရိကန်ဒေါ်လာ100ဘီလီယံသာရှိပြီးတော့အဲ့ဒီတဲကအီရန်အာဏာပိုင်တွေချက်ချင်းရရှိနိုင်တာကအဲ့ဒီရဲ့ဆယ်ရာခိုင်နှုန်းဖြစ်တဲ့10ဘီလီယံသာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အီရန်နိုင်ငံရဲ့ကျန်နေတဲ့နောက်ထပ်90ဘီလီယံဒေါ်လာကိုတော့တခြားနိုင်ငံတွေကပိတ်ဆို့ထိန်းချုပ်ထားပြီးတော့အမေရိကန်ကအီရန်နိုင်ငံပေါ်တစ်ဖက်သက်အရေးယူပိတ်ဆို့ထားတာကြောင့်အီရန်နိုင်ငံအနေနဲ့အဲ့ဒီနိုင်ငံတွေမှာရှိတဲ့သူတို့ရဲ့ငွေချေးအကောင့်တွေကိုပိတ်ခံထားတာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်ကအရေးယူပိတ်ဆို့တာကြောင့်နိုင်ငံတကာမှာရှိတဲ့ကုမ္ပဏီတွေနဲ့ဗန်ဒီတော်များများကလည်းအီရန်နိုင်ငံရဲ့ငွေချေးကိစ္စလှုပ်လှုပ်ဖို့ညှဉ်းဆဲနေကြပါတယ်ခင်ဗျာ။
ကြာသပတေးနေ့ကကျင်းပခဲ့တဲ့ဗြိတိန်နိုင်ငံထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်နေရာ650မှာ Conservative Party က360ကျော်နဲ့80ရာခိုင်နှုန်းလောက်အနိုင်ရသွားတာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲမှာတမိုင်းဝင်အနိုင်ရခဲ့တဲ့အတွက်မက်ဆန်ရှနာရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကိုမဖြစ်မနေလုပ်သွားမယ်လို့ဝန်ကြီးချုပ် Johnson ကအနိုင်ရမင်းကွန်းမှာပြောကြားသွားပါတယ်
။ We will get Brexit done on time by the 31st of January. No ifs, no buts.
ဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့2020 January လ31ရက်နေ့မှာဘလို့အခြေအနေမျိုးမှမဆိုမဖြစ်မနေနှုတ်ထွက်နိုင်အောင်လုပ်သွားမယ်လို့ဝန်ကြီးချုပ် Johnson ပြောသွားတာပါ။ ဆိုရသည့်ဖွဲ့ခွင့်ပေးဖို့ဝန်ကြီးချုပ်ဂျွန်စန်ဟာပြည်မကြီးကိုဒီနေ့မနက်ကပဲသွားရောက်တွေ့ဆုံခွင့်တောင်းထားပြီးဖြစ်ပါတယ်။ဤရဲကနှုတ်ထွက်ရေးမထွက်ရေးစန္ဒခံယူဝယ်လုပ်မယ်လို့ပြောကြားမဲဆွဲခဲ့တဲ့အတိုက်ခံလေးပါးပါတီကအခုရွေးကောက်ပွဲမှာတော်လေးရှုံးနေခဲ့တာပါ။လေးပါးပါတီကောင်းဆောင်ဂျယ်ရမီကော်ဗင်ကသူ့အနေနဲ့နောက်အနာဂတ်ရွေးကောက်ပွဲတွေအတွက်ပါတီကိုသူ
Longer Lia got me down Pakwe Mugane, Yo Long Chow Longo, New Zealand said that Johnny Durega, Shafu Dushi gave you a Nayakura Sala Shafu Nidelo Piovare. Midon Pakwe Mugan outer Shia let his song get out, his song to eat to a half, such how yaw out to Dora Vido, Milan Daya Yadu, no such oh, she elule, New York Times Renzaga, Poviabare. Every Lure Ha Gabale, Kido, Porine, a jungle, Donis and Dre, Midon Pakwe Mupibido, pay me, Nigeraba. Yo long go shall put Dushi be now every sip, Johnny Durego, Yahayanet, then Bogu, Busong, Yabare. Ima, Deba Minashini, Yedapo, when in a sipper down on Siduri Ha, Longo and the Amaret, get a long angle, the Mobogani, Gija Song and Nijara Pibare. Kale, he there, he got no turning out, Jenny, be out, Dilurigo, Shapu, Ludi, get a long and a saloon, my pijam, Jomama, Jenny, Ludia, Yaku, Shatun, and Buddha, Lijongani, Sabio, Shapu, Doma Pizalu, Yingo, the Marigo, let Nina Ga. ပင်လယ်ပြင်ထဲမှာရှာဖွေဖို့အတွက်လှုပ်ထားတယ်ဆိုပြီးတော့နယူးဇီလန်ရဲမင်းကြီးမိုက်ဘော့ရှ်ကပြောပါတယ်ရှာဖွေခဲ့တဲ့လုပ်ငန်းတွေကိုအနေနဲ့ရှိတဲ့ခြားကလှုပ်ဆောင်ခဲ့တဲ့အတွက်ခဲ့တဲ့ဖွဲ့တွေကိုလည်းသူကချီးကျူးလိုက်ပါတယ်ကျွန်းနေပေါ်မှာထွက်နေတဲ့အငွေတွေကအစိတ်တော့ဖြစ်နေတဲ့အတွက်တစ်ချက်လောက်ရှုမိယုံနဲ့လည်းတည်သွားနိုင်တယ်ဆိုပြီးတော့သိပ္ပံပညာရှင်တွေက
Fury American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ကြောက်ကြနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။Netherlands နိုင်ငံ The Hague မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာ Netherlands အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ရှိပါတယ်။ Rohingya တွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ ICJ တရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားဆွဲတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံသားရေးကော်မတီမှာဒေါအောင်ဆန်းစုကြည်နဲ့တကပိတ်ဆွေးနွေးမှာဖြစ်တယ်လို့ Netherlands ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီနေ့မနက်ပိုင်းကတော့ဥရောပရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရိုဟင်ဂျာတိမ်းတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြရတဲ့အခြေအနေတွေကြောင့်လူမျိုးလုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံချိုးဖောက်တယ်ဆိုပြီးမြန်မာနိုင်ငံတရားစွဲခံရတာပါဒီစာချုပ်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကထောက်ခံကြဖို့ Netherlands နဲ့ကနေဒါနိုင်ငံတို့ကတင်းလာနေတော့ကပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်The Hague တရားရုံးမှာ၃ရက်ကြာနှစ်ဖက်ရှောက်လဲမှုတွေကတော့ကြာတာပြင်းနေတော့ကအဆုံးသတ်သွားပါပြီ။နောက်ဆုံးနေ့အပြန်အလှန်ကြားနာပွဲမှာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကဂမ်ဘီယာဘက်ကဆွဆွဲချက်တွေအပေါ်မှာထူးထူးခြားခြားထပ်မံညှင်းဆိုတာမရှိခဲ့ပါဘူး။လက်ရှိ ICJ တရားရုံးမှာလက်ခံကြားနာမယ်ဆိုတဲ့စီရင်ကနေမြန်မာနိုင်ငံကိုပယ်ဖြတ်ပေးဖို့နဲ့ဂမ်ဘီယာတောင်းဆိုထားတဲ့ကြားဖြတ်အရေးယူဆောင်ရွက်မှုတွေကိုပယ်ဖြတ်ပေးဖို့ကိုပဲမြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတရားရုံးကိုတောင်းဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံတယ်လို့ကြားနာပွဲမှာလည်းရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမရှိခဲ့ပါဘူး။ဒါတာဘရင်းနေညနေပိုင်းလုံးကတော့ဥရောပရောက်မြန်မာတချို့နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံဝမ်းနည်းစရာအခြေအနေနဲ့ကြုံနေရချိန်မှာဝမ်းရံပေးတာကိုကျေးဇူးတင်ကြောင်းနဲ့တယောက်နဲ့တယောက်မြေတားထားကြဖို့တိုက်တွန်းခဲ့ပါတယ်
။မြောက်ကိုရီးယားနျူကလ িয়ার နဲ့ဒုံးလက်နက်အစီအစဉ်တွေဆုံးသက်ရေးခိုင်မာတဲ့ခြေလှမ်းဆက်ဖို့ဆင်းသင့်ဖြစ်နေပြီလို့အမေရိကန်ပြည်ထောင်စုကပြောဆိုခဲ့တဲ့အပေါ်မှာတုံ့ပြန်မှုပြင်ဆင်နေတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးလက်နက်စမ်းသပ်ပစ်လွတ်တဲ့ကိစ္စဟာအင်မတန်အကျိုးရှိတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကယ်လီခရော့ကလုံခြုံရေးကောင်စီကိုဗိုလ်ရုံးကပြောဆိုခဲ့တာပါ။ဒီလို့ရဲ့တေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကြီးအစီအစဉ်တွေအဆုံးသက်ရေးအမေရိကန်နဲ့တွေ့ဆုံဆွေးနွေးမှုတွေအပေါ်မှာချိန်ချောက်ရောက်တယ်လို့လည်းသူကပြောပါတယ်။ မြောက်ကိုရီးယားကတော့တာမတ်ကယ်ရီးယားပြောဆိုချက်ဟာအစဉ်ချင်းမဲ့ပြီးသူတို့ရွေးချယ်ရမယ့်လမ်းကိုပြပြသားသားဆုံးဖြတ်ချက်ချဖို့အထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရတူရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်းကစီအန်အေသတင်းမှာဖော်ပြခဲ့ပါတယ်။နေ့စဉ်ကူးချိန်ရောက်တဲ့အထိအမေရိကန်ဘက်ကတည်တာထင်ရှားတဲ့လက်ရောမှုတွေမလုပ်လာရင်သူရဲ့နျူကလ
ရုပ်လျားစီစဉ်ချိုရနာပေးစေခြင်းရင်အမေရိကန်ရဲ့နိုင်ငံပိတ်ဆို့မှုတွေရှော့ပေါ့ပေးရမယ်ဆိုတဲ့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကိုအမေရိကန်ကပယ်ချခဲ့တဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံဆွေးနွေးမှုတွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းရပ်တန့်နေတာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့ကုန်သွယ်ရေးအငင်းပွားမှုပြဿနာပြေလည်အောင်ဖြေရှင်း ကနိုင်ငံတကာမျှော်လင့်နေတဲ့စံကိုမှီဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။အမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတချို့ကိုဒီဇင်ဘာ15ရက်နေ့ကစပြီးတော့သွင်းကုန်ကောက်ခံဖို့ရှိနေချိန်မှာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီမှုရဖို့အင်မတန်နီးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပြင်းနေတဲ့ကုန်ပစ္စည်းတချို့ကိုဒီဇင်ဘာ15ရက်နေ့ကစပြီးတော့သွင်းကုန်ကောက်ခံဖို့
ကျန်ရတူမရှိနိုင်ဘူးလို့ချီလီယာနာပိုင်းတွေကပြောလိုက်ပါတယ်။အဲ့ဒီလေရင်ဟာပြီးခဲ့တဲ့နာနေကပြကြသွားခဲ့တာဖြစ်ပြီးတော့လေရင်ပျက်စီးပိုင်းဆိုင်တွေကရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတော့အဲ့ဒီပျက်စီးတွေကသက်ရှင်ကျန်ရတူမရှိနိုင်ဘူးဆိုပြီးတော့သူကပြောလိုက်တာပါ။လေရင်ပျက်စီးပိုင်းဆိုင်နဲ့တူရုပ်လောင်းတွေကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့ချီလီလေတပ်ရဲ့အကြ
မဆုမြင့်မွန်တဲ့ကိုရန်နိုင်တို့ကတောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့ဘာမီစ.voanews.com မှာလည်းအခြေအနေတပြင်းညီနာဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတောက်ကြညနေခင်ရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွေလှုပ်ရှားသူတွေကစိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။ICJ မှာမြန်မာကိုတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကရှေ့နေတဲ့ဘက်ကတော့မြန်မာစစ်တပ်ရဲ့လုပ်ရဟာလူမျိုးတုံးတက်ဖြတ်တဲ့အနေအထားအထိဆိုးဝါးခဲ့ကြောင်းရှောက်လဲခဲ့ကြသလိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်တွေအလုံးရင်ထ
Ruinjari Bolumurum Tataya Yaute Eti, a Chini Shigere, Lususwebi, Gambianga Suswe Tare Mugu, Duansan Sujikura, Usambi, Netherland Nanga, the Hek Muga, ICJ Nanganaga, Tayayoma, Dirin Patemave, Chipagaba. You must stay in Nimishin Muriha, Yakabine Drinjampa Losha Murigu, don't be a Samakarada Pipi, Gambia Baka Suswari, Mamangana Jau, Di Amugu, Diayunoga Pepia Pibu, Duansan Sujiga, Dansugabari.
Myanmar requests the court to remove the case from its list.
The Amugo, Yonoga, Jana, Musinegani, Pepe, Bibu, Mamanga, and Dinet, down to Vare, a chair behind the Yonji Mupian led Tisan Naimbo, Sardin Sayanizi Ma, Lumu Taiwan Richa, Tandiari, Mayonji Muri, Mulla Muri, Pibozi, Mel, Loya Driha, Pianet, Tinia Yigo, Tigai Sinaimare.
ICJ Diayoma, Duan San Suji, Kugan Chibare, Chadrigo, Anoning and Rimashini Jare, Runja Yin and Luku Lo Shadrigaro, Sipia Lapia Pinijabare.
The fact that she whitewashed and her team whitewashed the genocide that took place.
Lumirong Tapsamo Mashigulo, Tune, Tupuega, Chiba, Dwarava. Lay Mansaya, Jampe Kayamuri, Madea Pujin Kayarare, Osulai, Madea Jine, Chini Rigo, Tapio Madwabao. Say in our chef Chitia Gomare.
Runja Yelo Shatu, Yasme Ula, Piotaraba. Mimanangama, Sianashin, Seneco, Jonaye, Natoutase, Kuniti, Nija Joma, Sesuni Nasula, Nigare, Don San Sujiha, the Chinga Luquin, Patalaye, Kabapia Yotaku, and Ning Kangia Bimelu, Natasa Chakuni, Yeta Suya, Kounsa, Pilabi, Nabai Maro, Wibamudi, Jonaraba. တချင်ကသူ့ကိုထောက်ခံအားပေးခဲ့သူတွေကိုယ်တိုင်အခုချိန်မှာသူ့ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာပါဒေါ်ဆန်းစုကြည်ဟာရင်ဂျာရီအပေါ်အကြမ်းဖက်မှုတွေရပ်တန့်အောင်မလုပ်နိုင်ခဲ့ဘူးလို့ဗြိတိန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကမတ်ခ်ဖာမနာကပြောပါတယ
် She was one person who could have brought people together. She had a
သူကပြည်သူတွေကိုစုစည်းထားနိုင်တဲ့ပုဂ္ဂိုလ်ပါနိုင်ငံတွေကလူမျိုးဘာသာမတူသူအားလုံးရဲ့အလေးထားအားထားခံရတဲ့သူပါဒီလိုအလေးထားသူတွေကိုစုစည်းမဲ့အစားအခုသူကစန့်ကျင်ဘက်တွေလုပ်နေပါတယ်ဆိုတော့ဗုဒ္ဓဘာသာအခြေခံနဲ့အမျိုးသားရေးခန်းစားချက်တွေရိုဟင်ဂျာတွေကိုမလိုလားတဲ့အမြင်တွေရှိနေတဲ့သဘောမျိုးတက်ရောက်နေပါတယ်ဒီလူတွေပေါ်ခွဲခြားဆက်ဆံတဲ့မူဝါဒတွေကိုသူကိုယ်တိုင်ကကျင့်သုံးနေတာပ
ါဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့တန်းနဲ့ချီလူလူတွေရဲ့ထောက်ခံမှုကိုရထားတဲ့ဒေါ်ဆန်းစုကြည်ဟာစစ်တပ်ရဲ့လွှမ်းမိုးချုပ်ကန့်မှုတွေရှိနေစေဖြစ်တဲ့တိုင်းဒါလူမျိုးပေါင်းစုံနေထိုင်ရာတိုင်းပြည်မှာအကောင်းဆုံးအုပ်ချုပ်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်လို့သူကိုထောက်ခံသူတွေကပြောဆိုကြပါတယ်တိုင်းဒါဒေသတွေမှာစစ်တပ်ရဲ့လူခွေချိုးဖောက်မှုမျိုးစုံကိုနှစ်ပေါင်းများစွာကြုံနေရတဲ့တိုင်းဒါတွေအတွက်ကတော့အခု ICJ နိုင်ငံကတရားရုံးမှာဒေါ်ဆန်းစုကြည်ကစစ်တပ်ကိုကာကွယ်ပြောဆိုသွားတာကြောင့်သူ့ဘော်တိုင်းဒါတွေရဲ့ယုံကြည်မှုကျဆင်းသွားစေတယ်လို့မတ်ခ်ဖာမနာကပြောပါတယ်။တချိန်တည်းမှာပဲရင်ဂျာရီပေါ်ဖိနှိပ်မှုတွေဟာလည်းဆက်ပြီးတော့ရှိနေတဲ့အကြောင်းလူခွေရေးဖွဲ့တွေကပြောဆိုနေကြတာပါ။ဒီလိုပြောနိုင်တဲ့တက်တဲ့အထောက်အထားတွေရှိတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ကဂျွန်ခွင့်လီကပြောပါတယ်
။ Rohingya are not granted freedom of movement. We've documented recently forced labor of Rohingya.
ရိုဟင်ဂျာတွေကိုလွတ်လပ်စွာလှုပ်ရှားသွားလာခွင့်မပေးထားပါဘူး။နိုင်ငံသားပြည်ခွင့်ကန့်သက်တာနဲ့ရိုဟင်ဂျာတွေကိုအတင်းအဓမ္မလိုအပ်ခိုင်းနေတာတွေဆက်ရှိနေတဲ့အထောက်အထားတွေကိုသိမကြခင်ကပဲကျွန်တော်တို့စုဆောင်ရရှိထားပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေပေါ်ကြမ်းဖက်မှုတွေနဲ့ဖမ်းဆီးနှိပ်စက်မှုတွေဆက်ဖြစ်နေတာကိုအဆုံးသတ်ဖို့အတွက် ICJ နိုင်ငံကတရားရုံးအနေနဲ့ကြားပြတ်ရေးယူဆောင်ချက်ချမှတ်တင်တယ်လို့ယုံကြည်ပါတယ်
။လူခွင့်ရေးလှုပ်ရှားသူအတော်များများကတော့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်အနေနဲ့ထိထိရောက်ရောက်ဟန်တာကင်တွယ်နိုင်ခဲ့ခြင်းမရှိဘူးဆိုပြီးဝေဖန်နေကြတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲပြောဆိုနေသလောက်လူမျိုးတုံးတက်ဖြတ်ရာရောက်တဲ့ဆိုတဲ့အထိချိုးဖောက်လှုပ်ဆောင်တာတွေမရှိတဲ့အကြောင်းအခုနောက်ဆုံး ICJ တရားရုံးမှာလည်းအလားတူခြေပါခဲ့တာဖြစ်ပါရဲ့ရှင်
။မခင်ဖြစ်ထွေးပါရှင်။တစ်ဆက်တည်းပါပဲ ICJ မှာဒေါ်ဆန်းစုကြည်ရဲ့ရှောက်လဲချက်အပေါ်မှာတက်မတော်ဘက်ကသဘောထားအမြင်ဘယ်လိုရှိပါသလဲဆိုတာကိုလည်းကြည့်ရအောင်ပါ။နိုင်ငံတကာတရားရုံး ICJ မှာဒေါ်ဆန်းစုကြည်ကရှောက်လဲခဲ့တာတွေဟာနိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်ကြောင်းတက်မတော်ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးဒေါ်ဆန်းစုကြည်နဲ့တက်မတော်ကြားနားလည်မှုတွေရတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်စစ်ဆက်ညှိနှိုင်းတာတွေလှုပ်လာနိုင်ပွဲရှိကြောင်းနိုင်ငံရေးသုံးသပ်သူတွေကလည်းရှုမြင်ပါတယ်အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းတရားစွဲဆိုလျှောက်ထားချက်ကိုဂမ်ဘီယာနဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေနှစ်ဖက်လျှောက်လဲကြတာဟာကြာသပတေးကပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်လျှောက်လဲခဲ့တဲ့အပေါ်တက်မတော်ရဲ့အမြင်သဘောထားကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။မင်းအားတော့ကျွန်တော်တို့ဒီဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့ကျွန်တော်တို့ကြွန့်ကျင်တဲ့ပုံတော့ကြောင့်အဝေးပါနိုင်ပါဘူး။ဒီအကြောင်းအရာနဲ့ပတ်သက်ပြီးပြောပြထားတဲ့အထက်မှာတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျန်တဲ့ဒီကောင်လေးလုပ်ငန်းတွေသွားကတာဖြစ်စီလုပ်ငန်းတွေပေါင်းရနေတာကိုကျွန်တော်တို့ဥပမာနဲ့ရှင်ရင်ပြောပြနိုင်တာဒီပါပဲအပေါင်းဒီပါလေတင်ပြီးတော့ရှင်ရင်ပြောပြနိုင်တာဆိုအမှန်တကယ်လဲဒီပြီးအောင်တော့ဒီကမှာဒီလိုအနေထားကအတိတ်အချက်ကအဲ့ဒီအချက်လေးပဲကျွန်တော်မြင်ပါတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့တစ်ရှိငွေတော့ဆေးရအနေနဲ့လဲဒါကပေါင်းလိုအနေစူးစားဆောင်ရွက်နေရရှိပါလားအမှန်တော့အနေနဲ့လဲငွေတော့ဆေးရနေကြမှုတော့မှအဲ့ပါအော်ရဖြစ်ပါအဒါနဲ့ပတ်သက်ပြီးဟိုနိုင်ငံတကာကိုလည်းတည်အောင်ဒီမှာပြည်ပြောဆိုတောက်ရသွားတယ်လေနော်ဒီမှာလည်းအဲ့ဒါပဲဒီကတည်းကဒါကတော့နေလည်းဒါညာအတွက်ဒီခဏလို့တရားဆွဲဆိုတာပေါ့နိုင်ငံတော်တရားဆွဲဆိုခရာမှာပြောင်းနိုင်တဲ့တုံ့ပြန်မှုလေးပေါ့ရတဲ့နိုင်ငံတွေလည်းဒီမှာပါ
ICJ မှာတရားရင်ဆိုင်ဖို့အတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုတက်မတော်ဘက်ကပံပိုးဆောင်ရွက်ပေးနေကြောင်းနဲ့ဒီလိုပူးပေါင်းဆောင်ရွက်တာကြောင့်မြန်မာနိုင်ငံအပေါ်အစိုးမြင်နာတွေကိုပြောင်းလဲနိုင်မယ်လို့မြင်ကြောင်းလည်း VOA ကပြောဆိုထားပါတယ်ကင်မရာကအခုလိုအမြင်သဘောထားရှိတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအစဉ်ပြေချောမွေ့လာဝယ်ရှိကြောင်းနိုင်ငံရေးလေးလာသူဦးမောင်မောင်စိုးကတုံ့တက်ပါတဲ့
လက်တော်ထဲမှာအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတစ်ခါတစ်ခါပြန်လည်ကန့်ကွက်နေကြတဲ့အချိန်မှာသူကကောင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တက်မတော်ကြတဲ့မှာနားလည်မှုရတယ်ဆိုတာတော့ကောင်းတဲ့ကိစ္စလို့ပြောအောင်ပါအကောင်းတဲ့ကိစ္စဆိုတာ separate ဆိုလိုတာမဟုတ်ပါဘူးအခြေခံဥပဒေပြင်ဆင်ရေးမှာ နှစ်ဖက်စစ်ဆက်ညှိနှိုင်းနိုင်မလားပြန်လည်လဲလျောမှုတွေလုပ်နိုင်မလားဆိုတဲ့ဘက်ကနေပြီးတော့ကျွန်တော်စဉ်းစားပြီးပြောတာပါအဲနှမှုဆိုလို့ရှိရင်တော့လွှတ်တော်ထဲမှာပြန်လည်ကန့်ကွက်နေကြပြီးတော့အခြေခံဥပဒေပြင်ဆင်ရထိရောက်မှာမဟုတ်ဘူးတကယ်လို့သာတစ်ဖက်နဲ့ဆက်အကောင်းပြင်ညာတယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်
ဒါအပြင် ICJ ရဲ့ဆုံးဖြတ်ချက်ဟာအဆိုးဖြစ်စေအကောင်းဖြစ်စေနှစ်ဖက်နားလည်မှုရှိရှိနဲ့လက်တွဲရင်ဆိုင်နိုင်မယ်ဆိုရင်ပုံမကောင်းမွန်မယ်လို့ယူဆကြောင်းလည်းဆက်ပြောပါတယ်မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုနိုင်ငံတကာတရားရုံး ICJ ကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးတဲ့နောက်နောက်ထပ်ရက်တက်တက်အနည်းဆုံးနှစ်ပတ်အကြာမှာဆုံးဖြတ်ဖွယ်ရှိနေပါတယ်
ကိုမိုးစောပါရှင်တက်ဆက်သေးပါပဲဒီလိုမျိုးနိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတဲ့အချိန်တိုင်းရင်းဒေသတွေကတိုက်ပွဲတွေရဲ့အခြေအနေကိုလည်းတင်ဆက်ပေးကြပါတယ်ဒီလိုမျိုး ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာကိုအခွင့်အောင်းယူပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်မှုတွေရှိခဲ့ကြောင်းတပ်မတော်တာဝန်ရှိသူတွေကပြောလိုက်ပါတယ်ချင်းပြည်နယ်ပလဝါနဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာပြင်းထန်တဲ့တိုက်ပွဲတွေအပါအဝင်လက်နက်ကိုင်ပဋိပက္ခတွေဒီရက်ပိုင်းအတွင်းဖြစ်ပွားနေတဲ့အပေါ်မှာတပ်ဖက်ကဒီလိုတုံ့ပြန်ပြောဆိုခဲ့တာပါအကြောင်းဆိုကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ပါဝင်ပုံလကျွန်းအိုင်းမြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်ဘက်မှာရခိုင်လက်နက်ကိုင်အေအဖွဲ့ကနေလန်ဒရာကမရောစခန်းမြန်မာနိုင်ငံရဲတပ်ဖွဲ့လုံချုံရေးစခန်းတွေကိုတချိန်တည်းတစ်ပြိုင်တည်းဝင်ရောက်ကတ်ကတ်ခဲ့တယ်လို့တမရောကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်အေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းတွေပေါ်မှာအခွန်ကောက်ခံဖို့ထုတ်ပြန်ပြီး၎င်းတို့ရ2020ရခိုင်အိမ်မက်တွေကိုအကောင့်တွေပေါ်ဖို့နဲ့ ICJ မှာတရားရင်ဆိုင်နေရမှုအပေါ်နိုင်ငံတကာဖိအားပုံမှုရရှိစေဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်အနှံ့ပြားတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လည်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာ15ရက်နေ့မှာကြာရောက်မဲ့ရခိုင်ပြည်နယ်နေ့မတိုင်ခင်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေလန်ဒရာနဲ့တမတော်ရဲတပ်ဖွဲ့စခန်းတွေကိုလာရောက်တိုက်ခိုက်ခဲ့ကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့အတူရင်းမှုဘူမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်ဒီကတော့အလို့ဘကတော့ဒီဇင်ဘာ15ရက်နေ့မှာကျွန်တော်လည်းသိရသိတာဖြစ်တဲ့အိုင်းမီတာဝန်ကျင်မှာတော့မျိုးရွာတဲ့လန်ဒရာတွေဒီလိုတမှုဖြစ်အောင်လုပ်နေဆိုတော့အာဒီရပါစီရတော့ကျွန်တော်သတ်သွေးလေးရိုးရွာလုံးလုံးကြီးတွေသူပြင်ပြင်ရတာရှိတယ်ပြီးရင်တော့ကျွန်တော်တို့ဒီ ICG မှာလည်းအစ်အားရင်ဆိုင်ရတဲ့အချိန်မှာလည်းအထက်ကျတဲ့တည်တည်ကိုတောက်ဆောင်နေတဲ့ဒီရရှိပါလည်းရှိတော့ဒီကိုရနေမှာအလောက်ဝမှာရှိတဲ့ငုံကူစကားပေါ်မြေရွာရှိတဲ့မြေလေးကောင်ဆန်ကိုတတ်ချက်ချက်ရရှိပါတော့ပြီးရင်တော့ကျွန်တော်တို့အလောက်ဝစကားပေါ့အလောက်ဝစကားစီမံကိရပြီးရင်ကျွန်တော်ရအောင်တော့လုံးလုံးကြီးတို့ဒီအရင်ကစခါဒီအမျိုးနဲ့အမ်းကြောင်းတရားနည်းတို့ရောင်းနောက်ဆက်ပြတ်တာတွေချောင်းတော့ပြတ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်
ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့ထိပလဝမြို့နယ်နဲ့မင်းပြမြို့နယ်အမ်းမြို့နယ်ဘက်မှာမြန်မာစစ်သားနဲ့အေအဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။ဒီရက်ပိုင်းရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့အေအေပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။ဒီဇင်ဘာ12ရက်နေ့မှာတော့ဒီမင်းပြမြို့နယ်ဒလူချောင်းရွာရဲ့အချင်းမြောက်ဖွဲ့ဒီမင်းဖူးတောင်နားမှာရှိတဲ့ဒီရန်သူအထိုင်စခန်းတစ်ခုကိုလည်းပဲဟိုကျွန်တော်တို့ဘက်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကတော့ရဟရဲ့နှစ်စီးကျဲတိုက်လျင်တစီးနဲ့နေပြီးတော့ဒီမနေ့၈နာရီခွဲကစပြီးတော့မှဟိုည၈နာရီကျော်လောက်ထိပေါ့နော်ဒီမရမနာဒီတလေးစီလာပြီးတော့မှပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ဒီမှာဒီရန်သူရဲ့ဒီရဟရဲ့ကျဲတိုက်လျင်ဒီမရမနာဒီပြစ်နေတဲ့ကြားကပဲမင်းဖူးတောင်နားမှာရှိတဲ့ရန်သူအထိုင်စခန်းရဲ့ဒီပင်မဌာနချုပ်ကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့တင်ပိုက်နိုင်ခဲ့တာပေါ့နော်။အဲ့ဒီမှာဒီရန်သူစီကနေပြီးတော့ကျွန်တော်တို့ဒီလက်နေပစ္စည်းတွေဟိုတင်းစီရမိတဲ့ဥစ္စာကတော့ဟို120မမတလဲပေါ့နော်။နောက်60မမတလဲရပြီလို့ရှိရင် MG42 တလဲပေါ့နောက်ဒီလက်နဲ့ငွေ6လက်ပါဝင်ပေါ့နော်ဒီရန်သူအလောင်းရှိုးကိုလည်းတင်စီရမိတာရှိတယ်မြေပုံမျိုးနဲ့အင်ဂျင်ရွာရဲ့အနောက်ဖက်ပေါ့နော်10ကီလိုမီတာလောက်အကွာမှာလည်းပဲဒီမနေ့6:15ကစပြီးတော့မှတိုက်ပွဲဖြစ်နေတာရှိ
ဒီဇင်ဘာ10ရက်နေ့မြေပုံမျိုးနဲ့တွင်ဖြစ်ပွားခဲ့တဲ့နောက်ဆက်သွဲတိုက်ပွဲတွေမှာအန်အချီဆိုင်ခမရ383တိုက်ရင်ထံကနေစစ်အသုံးဆောင်ပစ္စည်းတွေပါဝင်တဲ့ချင်းတောင်40ကျော်ကိုထပ်မံတိုက်စီးရမိခဲ့ပြီးမြောက်ဦးမြို့နယ်ပေါက်တော်ပြင်းရွာနေတင်းကြိုက်တော်တောင်ထက်မှနဲ့စစ်တပ်နေရာချထားတဲ့ဘုံလူကျိုးမြို့နယ်ယူရီယုတ်ကျေးရွာရဲစခန်းကိုလည်းတိုက်ခတ်ခဲ့တယ်လို့ခိုင်တုခကပြောပါတယ
်ဒီဇင်ဘာလ17ရက်ညနေ6နာရီကျော်လောက်မှာဒီယူရီယုတ်ရဲစခန်းချင်းမှာအခြေစပ်နေရာယူထားတဲ့ခမ204တိုက်ရင်ကိုကျွန်တော်တို့ပတ်စပ်နေပြီးတော့ဝင်ရောက်ပစ်ခတ်ခဲ့တာအဲ့ဒီမှာတော့ရန်သူပြင်းထန်တွေကိုကျွန်တော်တို့ဒါထိထိရောက်ရောက်နဲ့ဒီအထိနာအောင်တော့ပစ်ခတ်နိုင်ခဲ့တာပေါ့နော်
နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကတော့သူတို့ဖွဲ့အထိကိမှုတွေကိုတော့ပြောဆိုတာမျိုးတော့မရှိခဲ့ပါဘူးဒီဇင်ဘာ17ရက်နေ့ကမင်းပြားမြေပုံမြောက်ဦးမြို့နယ်တို့မှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့ပါတယ် ဒီရပိုင်းတွင်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေမှာအရသာ၅ဦးသေဆုံးပြီး၅ဦးကျော်တာဝန်ရရှိမှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့ကင်ဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွင်အရသာ80ဦးကျော်သေဆုံးခဲ့တယ်လို့တရားနယ်စေကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးကျော်သားနေရာနီးပါးတန်တရားနယ်
ရခိုင်ပြည်နယ်မင်းပြမြို့နယ်ပတ်သက်ပြီးတော့ဖက်ဒရယ်တရုတ်ရဲ့ချိုးဖောက်မှုတွေဟာလူမျိုးတုံးတက်ချက်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လဲခရီးပေးခဲ့ရပါဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။စူရာတွေကို
voa@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်
မနက်ဖြန်စနေညတဲ့နေ့လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။သောရရှင်များရှင်နောက်နေ့ည9:00နာရီကညာ6:00နာရီကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာလည်းဒီလိုမျိုးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဆွဆွဲချက်အပေါ်ICJ နိုင်ငံတကာတရားရုံးမှာမြန်မာရဲ့ရှောက်လဲချက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကရှောက်လဲခဲ င်းချင်းချုပ်ကိုမဆုမြတ်မော်တလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လော့တော်တရားရေးကော်မတီမှဒီကနေ့မဲခွဲကြမှာဖြစ်ပါတယ်။ရှားသာရင်းတွေကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပူဘလီကန်ပါတီအမတ်တွေကြားညပိုင်းရောက်တဲ့အထိ14နိုင်လောက်ကြောင်းအခြေတိတ်ဆွေးနွေးညှင်းခုန်ခဲ့ကြပါတယ်။အနာအလွဲသုံးစားလုံးမှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တားနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတထရမ့်ကိုတရားစွဲနိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဂျာဇာရီနီကကျင်းပခဲ့တဲ့ဗြိတိန်ထွန်းရေးရေကောက်ပွဲမှာဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်နေရာ650မှာ Conservative Party က360ကျော်နဲ့80ရာခိုင်နှုန်းလောက်အနိုင်ရခဲ့တာပါ။အထွေထွေရေကောက်ပွဲမှာတမိုင်းဝင်အနိုင်ရတာမို့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမ္မတတွေကနေဗြိတိန်နှုတ်ထွက်ရေးမဖြစ်မနေလုပ်သွားမယ်လို့ဝင်ကြီးချုပ်ဂျွန်ဆန်ကမိန့်ခွန်းပြောကြားသွားပါတယ်။အတိုက်ခံ Labour Party ကတော့အခုရေကောက်ပွဲမှာအတော်လေးရှုံးနေခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာတနင်္လာနေ့ကပောက်ကွဲခဲ့တဲ့ White Island မိတော်ရှင်ကျွန်းပေါ်ကနေနောက်ထပ်အလောင်း6လောင်းကိုပြန်လည်တည်ယူနိုင်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေဆဲ2ယောက်ကိုဆက်လက်ရှာဖွေနေပါတယ်။မိတော်ပောက်ကွဲမှုကြောင့်6ယောက်သေဆုံးပြီးလို့အတည်ပြုထားပြီးဖြစ်တာမို့စုစုပေါင်းသေဆုံးသူဟာ12ယောက်ရှိသွားပါပြီ။ပျောက်ဆုံးနေတဲ့2ယောက်လည်းသေဆုံးသွားပြီလို့ယူဆထားကြပါတယ်။နောက်ထပ်မိတော်ပောက်ကွဲနိုင်တဲ့အန္တရာယ်ရှိနေပေမဲ့လည်းခက်ခဲအန္တရာယ်များတဲ့ကူညီကယ်ဆယ်ရေးတွေကိုဒီကနေ့ဆက်ပြီးတော့လုပ်ခဲ့ကြတာဖြစ်ပါတယ်ရှင်။
သတင်းကြီးချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခြင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Widery ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညက်နေခြင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flight Meter 1925 32နဲ့ Flight Lab Meter 190တို့ကနေဖန်ယူနာနိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။Thank you.
This program has come to you from the Voice of America, Washington. From Washington.